ရှေ့တရုတ်ပင်လယ်တွေကသူပိုင်ကိုပိုင်အငင်းပွားနေကြတဲ့တရုတ်လူဒါယောအိုယူဂျပန်လူဆန်ကာကူလိုခေါ်နေတဲ့ကျွန်းစုတွေကိုဂျပန်ကအမေရိကန်ဒေါ်လာ26သန်းအကုန်အကျခံပြီးတော့အုတ်ချုပ်ရည်ပိုင်းဆိုင်ရာပုဂ္ဂိုလ်တွေဆစ်လွတ်နေရချထားလိုက်တာကိုစက်တင်ဘာလ23ရက်နေ့ကတရုတ်နိုင်ငံဘေကျင်းမြို့တော်နဲ့ရှန်ဟိုင်ဖူဂျီယန်ပြည်နယ်မြို့တော်ဖူကျောက်ဆတဲ့မြို့ကြီးတွေမှာတရုတ်နိုင်ငံသားတွေကန့်ကွက်ဆန္ဒပြနေကြပါတယ်။ဆန္ဒပြသူတွေဟာဒီကျွန်းစုတွေပေါ်ကနေဂျပန်တွေထွက်ခွာသွားကြဖို့တောင်းဆိုနေကြပါတယ်။ဘေကျင်းမြို့တော်ကဂျပန်တန်ရုံအနားမှာဆန္ဒပြသူတွေရောက်မလာအောင်ရဲတပ်ဖွဲ့ကတားဆီးခဲ့ပေမဲ့ဆန္ဒပြပွဲတွေကိုခွင့်ပြုခဲ့ပါတယ်။အခုကိစ္စဟာတရုတ်ဂျပန်နှစ်နိုင်ငံကြားကကုန်သွယ်ရေးကိုပါထိခိုက်စေလိမ့်မယ်လို့တရုတ်ကုတန်းရောင်းဝယ်ရေးဝန်ကြီးဂျန်စီဖျူးကသတိပေးလိုက်ပြီးတော့ဂျပန်နိုင်ငံကြားရေးဝန်ကြီးကိုဟီချီရိုဂျင်ဘာကတော့အခြေအနေတွေငြိမ်ငြိမ်သက်သက်ရှိကြဖို့ပြောကြားလိုက်ပါတယ်ခင်ဗျာ